မြန်မာနိုင်ငံဆီယနာတိတ်မှုနောက်ပိုင်းအချက်ဖတ်မှုတွေအတွင်းငင်းကျဲစွာဆန္ဒပြသူအနည်းဆုံး138ဦးသေဆုံးရပြီးဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကတနင်္လာနေ့မှာထုတ်ပြန်လိုက်ပြီးဒီသေဆုံးရသူတွေထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါတယ်လို့ပြောဆိုထားပါတယ်
According to the Human Rights, UN Human Rights Office, to date, at least 138 peaceful protesters.
The Ningyuni Police Department told the Chinese Songyabi, a Miaozu ga Yangon Flandayama Pichao, Jokunya Steven Dujeriska, Josu Kiraba. Nangayi Chinamia Kuni Sanshawi at the AAPPA, Mala Sangaye, Tokenche Yaro, Throughout Yusuzanche Yang.စီအနာဒိဆန့်ကျင်ဆန္ဒပြမှုတွေအတွင်းတည်ဆုံးရသူအနည်းဆုံး182ယောက်ရှိပြီလို့ဖော်ပြပါတယ်။ထားရှိခံရသူက1900နီးပါးရှိတယ်လို့လည်း AAPP ရဲ့အစည်းအဝေးကဖော်ပြပါတယ်ရှင်။